အလဲမဲ့မီဒီယာကသတင်းတော်၃ရောက်အမှုနဲ့ပတ်သက်ပြီးသတင်းမီဒီယာဥပဒေတိုင်းသတင်းမီဒီယာကောင်စီကနေတဆင့်ဖြစ်ရှင်းဖို့တမရယုံကနေရန်ကုန်တိုင်းအစိုးရကိုပြီးခဲ့တဲ့အောက်တိုဘာလ၁၈ရက်နေ့ကညွှန်ကြားခဲ့ပါတယ်။အဲဒီနောက်အောက်တိုဘာလ၁၉ရက်နေ့မှာရန်ကုန်တိုင်းအစိုးရကိုစားညွှန်ကြားမှုဦးအောင်ကျော်ခိုင်ကမြန်မာသတင်းမီဒီယာကောင်စီကိုတရားဝင်တိုင်ကြားစာပို့ခဲ့ပါတယ်။သတင်းမီဒီယာကောင်စီကအမှုကိုပိတ်သိမ်းပြီးမှသတင်းမီဒီယာဥပဒေတိုင်းဆက်လက်ဆောင်ရွက်လို့ရမှာဖြစ်တဲ့အတွက်အမှုပိတ်သိမ်းပြီးမှအမြန်ဆုံးပြန်ဆက်သွယ်ဖို့ညွှန်ကြားမှုဦးအောင်ကျော်ခိုင်ကိုပြောကြားလိုက်ပါတယ်။ရန်ကုန်တိုင်းအစိုးရကအကြောင်းပြန်ရမှာလက်မဲ့မီဒီယာအနေနဲ့အစိုးရသတင်းစာမှာရန်ကုန်တိုင်းအစိုးရကိုတရားဝင်တောင်းပန်မှအမှုကိုပိတ်သိမ်းပေးမယ်လို့အကြောင်းပြန်ခဲ့ပါတယ်။ဒါအပြင်အဲ့ဒီတောင်းပန်စာကိုတိုင်းအစိုးရရဲ့အတီးကျူးချက်တိုင်းရေးသားထည့်သွင်းရမယ်လို့ပါရှိကြောင်းသတင်းမီဒီယာကောင်စီကဥမြင့်ကျော်ကပြောပါတယ
်။နိုင်ငံပိုင်သတင်းစာနဲ့လည်းပဲမီဒီယာကတောင်းပန်စာထည့်သွင်းရမှာပေါ့နော်။နောက်အဲ့တောင်းပန်စာလည်းစာသားကိုကျုပ်တင်တိုင်းအစိုးရရဲ့အတီးကျူးချက်ရပြီမှထည့်သွင်းပါရင်ဆိုတဲ့ဟာမျိုးဆိုတော့ကောင်စီကတော့အဲ့ဒီဟာကိုလုံဆောင်ပေးဖို့လည်းမရဘူး။အမှုကိုရုပ်သိမ်းမှသာလည်းဆက်လုံဆောင်လို့ရမယ်ဆိုတဲ့သဘောမျိုး။
အဲ့ဒီလိုတောင်းပန်ဖို့ဆိုတဲ့ကိစ္စပေါ်အလဲမဲ့မီဒီယာက Managing Director ဦးမြင့်သိန်းကတောင်းပန်တာမတောင်းပန်တာရေးသားသူကာယကရှင်သတင်းသမား၃ဦးရဲ့သဘောထားဖြစ်ကြောင်းပြောပါတယ
်။ Press Council မှာလည်းပြောခဲ့ပြီးသားပဲ။ကျွန်တော်တို့နဲ့တည်းရဲ့မသက်ဆိုင်ဘူး။ကျွန်တော်တို့ကအုပ်ချုပ်တဲ့လူတွေပဲဖြစ်တယ်။တကယ်သက်ဆိုင်တာရေးတဲ့လူတွေနဲ့ Creator ဖွဲ့နဲ့ဆိုင်တော့သူတို့သဘောပါသား။ကျွန်တော်တို့နဲ့ဟာမဖြစ်ဘူးပေါ့နော်။ Press Council မှာသူတို့ရှင်းပြပြီးတော့သူတို့ရဲ့သဘောထားပါ။ကျွန်တော်တို့ရဲ့သဘောထားတော့မဟုတ်ပါဘူး။
တမန်ရွေးညွှန်ကြားချက်ထဲမှာတော့ရှေးဦးစွာသတင်းမီဒီယာကောင်စီကိုတိုင်ကြားရင်သတင်းမီဒီယာဥပဒေအရမြန်မာသတင်းမီဒီယာကောင်စီကညှိနှိုင်းဖြစ်ရှင်းပေးရတဲ့ဖြစ်ရှင်းလို့မပြေလည်ခဲ့ပါကသက်ဆိုင်ရာတရားရုံးမှာဥပဒေနဲ့ညီတရားစွဲဆိုဖို့ပါရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပြည်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကတော့မှတ်ချက်မပေးလို့ကြောင်းပြောပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ကဗိုလ်လုံးမှုစာဒေါက်တာမြင့်ညွန့်ကတော့ရခိုင်စုအကတမန်ရွေးညွှန်ကြားချက်ကိုလိုက်နာဖို့လိုအပ်ကြောင်းပြောပါတယ်။
သမရာယုံရဲ့ညွှန်ကြားချက်ပေါ်မှာသူလိုက်နာသူတော့တောင်းလို့ရှိတယ်။အရင်ညွှန်ကြားချက်မှာဘယ်လိုပြောထားလဲဘယ်လောက်ထိဆိုလို့လဲဆိုတာကတော့ဒါအုပ်ချုပ်ရေးဘက်ကလည်းလိုအောင်မကိစ္စတော့ကျွန်တော်ကတော့သမရာယုံရဲ့ညွှန်ကြားချက်တိုင်းလိုက်နာဖို့လိုတယ်ဆိုတာပဲပြောချင်ပါတ
ယ်။အညာဒီနောက်တူဖြစ်တဲ့ကုတ္တရာတွေးကတော့အခုလိုတောင်းပန်မှာအမှုကိုပိတ်သိမ်းပေးမယ်ဆိုတာဟာသမရာယုံရဲ့ညွှန်ကြားချက်နဲ့မကိုက်ညီသလိုအငင်းမောမှုတွေဖြစ်လာခဲ့ရန်ကုန်တိုင်းအစိုးရရဲ့တာဝန်ပဲလို့ပြောလိုက်ပါတယ
်။ရန်ကုန်တိုင်းသူရနေပြီးတော့တကယ်ကမှတောင်းပန်မှာအမှုကိုရုပ်သိမ်းပေးမယ်ဆိုတာကဒီကငါ့ကိုပဲဆက်လက်ကိုက်ဖယ်ထားတယ်။တောင်းပန်ကငါ့ကိုမတွက်ဘူးဆိုတာကသမုဒ္ဒရာလမ်းကြောင်းပေါ်မှာပဲဆက်ပြီးရက်တည်နေတာပေါ့။မီဒီယာသမားတွေဖြစ်ဖြစ်ခြင်းတဲ့ဟာတွေကိုကျွန်တော်ဒီပရမရာရောညွှန်ကြားထားတဲ့ပြည်သားချက်တွေကိုကျွန်တော်တို့မကိုက်ကြည့်ပေါ့ဗျာ။ဆိုတော့မူလအတိုင်းပဲရက်တည်နေတယ်ဆိုတဲ့သဘောဖြစ်တဲ့ဆိုတော့မလို့ကျွန်တော်ဆက်လက်ပြီးပြည်အားရရှိလာမယ်။ရင်းခုန်မှုတွေရှိလာတော့ဒါရကုန်တိုင်းသူရရဲ့တာဝန်ပဲလို့ပဲပြောမှာပေါ့
။လေပဲမီဒီယာကတင်းတော်တုံးဟာပြီးခဲ့တဲ့ရုံချင်းတုံးကအာမခံလျှောက်ထားခဲ့ပြီးလာမယ့်26ရက်နေ့မှာဆက်လက်ရုံထုတ်မှာဖြစ်ပါတယ်ခင်ဗျာ။